ကတ်ဓာတ်ပုံတွေကလို့တဘာဝအလှအပမျိုးနိုင်ငံခြားသားတွေအပြင်မှာဆက်ဆက်ပါပါတွေ့နေတဲ့နေရာတစ်ခုကတော့မြန်မာနိုင်ငံတောင်ပိုင်းကပ်ပီပင်လယ်ပြင်ထဲကမိုင်ပေါင်း250လောက်ရှိတဲ့ပိတ်ကျွန်းစုပါလက်ဆက်တဲ့လေနဲ့တန့်ရှင်းတဲ့ကမ်းခြေတွေသာမကဘာဆိုဘာမှမရှိပဲတဘာဝအရင်တိုင်းရှိနေတာကလည်းနိုင်ငံတကာကခီးသွွားတွေကိုဆွဲဆောင်နေတာဖြစ်ပါတယ်လက်တလောပိတ်ကျွန်းစုတွေကိုရောက်လာကြတဲ့ကဘာလဲခီးသွွားအများစုကတော့ဆက်လီတွေအပျော်စီးရွက်သွင်းမော်တွေငားရမ်းပြီးလာကြတာဖြစ်ပါတယ်ဂျာမနီနိုင်ငံဟမ်ဘတ်မြို့ကကဘာလဲခီးသွွားခရစ်စတိုရှဝနစ်ကတော့မကြုံဘူးလောက်အောင်တာယာလှပတဲ့တဘာဝအတွေ့အကြုံလို့ဆိုပါတယ်
Es gibt keine Infrastruktur, keine Städte, keine Straßen.
Chigen Sao und Lan lu Ain lu Ba so ba ma ma shi ba. Shangri-La lu a set pyet ni de ka ba de khu lu myo ba. Chanaw ne de cha lu ri a lu da myo a yin ga ta kha ma ma twi bu ba u. Chanaw lu a twet do at ma khan lo aw ma be.
Chun maw 100 lo shi de Pei Chun su ma hotel so lu khyin kwa chun maw ga Myanmar Edaman Resort khu be shi ba de. Pei Chun su ha khyi twa ri ချေမရှုပ်လာသေးတဲ့နေရာတစ်ခုဖြစ်နေတာကြောင့်လဲကနေဒါနိုင်ငံဗန်ကူးဗားမြို့ကမာဂရက်မိုရူးနဲ့မန်ဖရက်ကူချန်မူလာတို့လိုတဘာဝအလှစစ်စစ်ကိုနှစ်သက်တဲ့ကမ္ဘာလဲခီးသွွားတွေအတွက်သဘောကျစရာဖြစ်နေရပါတယ
် We want to come somewhere more secluded less travel less touristy and I guess Bangkok has a lot of snorkeling
ကျမတို့ကတော့အေးချမ်းချမ်းနဲ့အသွားလာလေနေခီးသွွားတွေလည်းတိတ်မရှိတဲ့နေရာမျိုးကိုပဲလာလေကြပါတယ်ဘန်ကောက်မှာရေငုပ်တာရေအောက်မှာအလှကြည့်တာတွေတပုံကြီးရှိမှာပါဒါပေမဲ့လေလူတွေသွားလာနေကြတာကနှစ်340လောက်ရှိပါပြီပါတီတွေဘီယာဝိုင်းတွေနဲ့ဆိုတော့လေကျမတို့ကတဘာဝစစ်စစ်ကိုပဲကြည့်ကြင်တာပေါ့ရှင
် Yes more pristine
Yeah, more pristine.
So I think a lot of people search for that.
We will less up are. လူတွေလည်းဒါမျိုးပဲဆာကြမယ်ထင်ပါတယ်။ဒီလိုလူတွေအတွက်တော့ဒီနေရာမျောလင့်ထားတဲ့အတိုင်းတွေ့ရမှာပါ
။ပြီးခဲ့တဲ့နှစ်ထဲမှာပိတ်ကျွန်းစုတွေအားလုံးကိုလဲပတ်တဲ့ခီးသွွားအရေးအတွက်ဟာ2000လောက်သာရှိခဲ့တဲ့အတွက်လဲကျွန်းကျွန်းကိုခီးသွွား3ရောက်တောင်မပြည့်တဲ့အရေးအတွက်ပါ။ဒါပေမဲ့လည်းဒီချင်းတွေပြောင်းလဲလာမဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။စင်ကူချေဆိုင်ဇော့ဂွဲကုမ္ပဏီကတော့ကမ္ဘာလဲခီးသွွားတွေစိတ်ဝင်စားကြတဲ့ထိုင်းနိုင်ငံကကျွန်းစုတွေလိုတင်စားပြီးဒုတိယဖုခဲလို့အမည်ပေးထားတဲ့စီမံကိန်းတစ်ခုကိုပိတ်ကျွန်းစုတွေမှာတည်ဆောက်ဖို့စီစဉ်နေတာပါရင်းနှီးမြှုပ်နှံရမယ့်သူတွေကိုပြသခဲ့တဲ့ဗီဒီယိုမှာတော့စလုံကျွန်းပေါ်မှာတည်ဆောက်မဲ့ကမ်းခြေပန်းဖြေရိပ်သာကျင်းငါးဝင်ဟိုတယ်အိမ်ကမ်းတွဲတွေသာမကနာမည်ကျော်အမေရိကန်ဂေါ့ဖ်ချန်ပီယံဂျက်နစ်ကလပ်စ်ကိုရိုင်းဒီဇိုင်းပုံစံထုတ်ထားတဲ့ကောက်ကွင်းတစ်ကွင်းကာစီနိုလောင်းကစားရုံလဲပါဝင်တာကိုတွေ့ရပါတယ်စလုံကျွန်းကစီမံကိန်းမစခင်မှာပဲပိတ်ကျွန်းစုတွေကချင်းခိုက်ကျွန်းမှာတော့လုပ်ငန်းတွေအစပြိုးနေပါပြီမြန်မာပြည်မှာအချမ်းသာဆုံးနဲ့အဆက်အသွယ်အကောင်းဆုံးစီးပွားရေးသမားတစ်ယောက်ဖြစ်အများကယူဆထားကြတဲ့ဦးတီစားကကျွန်းကိုငှားရမ်းထားပြီးစိတ်ခံတစ်ခုအပန်းဖြေဟိုတယ်တစ်ခုနဲ့ကမ်းခြေမှာလဲအ ਨੇ ဆုံးအိမ်ကိုလုံးပါဝင်ဆောက်လုပ်ရေးလုပ်ငန်းတွေစတင်နေတာပါမြန်မာဆွေရကတော့ပိတ်ကျွန်းစုမှာလောလောဆယ်လုပ်ငန်းလုပ်ခွင့်12ခုချထားပြီးနောက်ထပ်ခွင့်ပြုချက်တွေပေးဖို့လည်းစဉ်းစားနေပါတယ်။စီးပွားရေးသမားတွေမျက်စိချလာနေတာနဲ့အမျှဖွံ့ဖြိုးမယ်လာလာတွေတွေ့မြင်နေရတဲ့ပိတ်ကျွန်းစုမှာပတ်ဝန်းကျင်နဲ့လူနေမှုဘဝတွေပေါ်အကျိုးဆက်တွေရိုက်ခတ်လာလိမ့်မလားမေးခွန်းထုတ်စရာတွေလည်းရှိနေတာပါ။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့တာဝန်ရှိသူတူဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဖွံ့ဖြိုးရေးလုပ်ငန်းတွေကြောင့်စိုးကျိုးတွေမဖြစ်အောင်ဦးစားပေးဆောင်ရွက်နေတဲ့အကြောင်းပြောပါတယ
်။ If we talk about them you know Magui island Meg island so this is a totally unspoiled area for investment in our country
ပိတ်ကျွန်းစုတွေအကြောင်းပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဒီနေရာဟာရင်းနှီးမြှုပ်နှံမှုတွေလုံးဝမရောက်သေးတဲ့နေရာပါတစ်ချိန်တည်းမှာပဲဒီနေရာမှာရင်းနှီးမြှုပ်နှံမှုတွေကြောင့်ပတ်ဝန်းကျင်မထိခိုက်အောင်လည်းလုပ်ဖို့လိုပါတယ်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုကော်မရှင်ကတော့ပတ်ဝန်းကျင်မထိခိုက်အောင်အဓိကအာရုံစိုက်နေပါတယ်
တကယ်တော့ဖွံ့ဖြိုးရေးစီစဉ်နေဝင်ရောက်မလာခင်မှာကိုပဲပိတ်ကျွန်းစုရဲ့တဘာဝပတ်ဝန်းကျင်ဟာစိန်ခေါ်မှုတွေနဲ့ကြုံနေရတာပါငါခိုးဖန်တာအထူးသဖြင့်ကတော့ဒိုင်နမိုက်တွေနဲ့ငါဖန်မှုတွေကြောင့်ရေရောက်ကတန်တားကြောက်တန်းတွေထိခိုက်ပျက်စီးတာတွေလည်းရှိနေပါတယ်အီတလီနိုင်ငံကအစိုးရမဟုတ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့ OIKOS ကတော့ရေရှည်ခံမဲ့ဖွံ့ဖြိုးရေးစီစဉ်နေတဲ့အခြေအနေတွေကိုထိန်းနိုင်မှုစူးစမ်းနေတာပါလမ်းပီကျွန်းမှာအခြေစိုက်ထားတဲ့ OIKOS ရဲ့စီမံကိန်းမန်နေဂျာဂျူလီယာတက်ဒက်စကိုကတော့စိန်ခေါ်မှုတွေရှင်းနေပြီးသားအခြေအနေမှာနောက်ထပ်ဝင်လာမဲ့ခီးသွွားလုပ်ငန်းတွေကြောင့်ပိုဆိုးမလာဖို့လိုတယ်လို့ဆိုပါတယ
်dunque diciamo che è un momento estremamente delicato
ခီးသွွားလုပ်ငန်းရှူထောင်းကကြည့်မယ်ဆိုရင်တော့အင်မတန်မှသိမ်မွေးတဲ့အခိုက်အတန့်တစ်ခုရေရှည်ခံမဲ့ဖွံ့ဖြိုးမှုတွေအတွက်မမှန်ကန်ကန်ဖြစ်အောင်လုပ်နိုင်မဲ့အခိုက်အတန့်တစ်ခုလို့ပဲဆိုကြပါစို့သိမ်မွေးတဲ့အသွင်ကူးပြောင်းရေးအခိုက်အတန့်မှာအလားအလာကောင်းနေရှိနေပေမဲ့စိန်ခေါ်မှုတွေကလည်းရှိနေတာပါ
ခီးသွွားလုပ်ငန်းတွေကနေချက်ချင်းလငင်းရက်ကက်ကောင်းရက်ကက်လန်နိုင်တာကတော့ရာစုနှစ်တွေနဲ့ချီပြီးရှိလာခဲ့တဲ့ယဉ်ကျေးမှုအစဉ်အလာတွေပါပင်လယ်မှာပြောကြတဲ့ Gypsy တွေလို့နိုင်ငံသားတွေကသိကြတဲ့စလုံတန်းရင်းသားတွေရဲ့လူနေမှုဘဝတွေဟာဆိုရင်လဲအာနာဘန်တွေကဖယ်ရှားခိုင်းတာဓမ္မမဝင်လဲအလောက်ကန်ရနိုင်မှုတခြားကိုပြောင်းရွှေ့ချေချရတာတွေကြောင့်တဖြည်းဖြည်းပျောက်ကွယ်လာနေတာဖြစ်ပါတယ်ပေကျွန်းစုကစလုံနေချမ်းမှာနှစ်20လောက်နေလာခဲ့တဲ့မွန်တိုင်းရင်းသားကိုအောင်ဆန်းကတော့အစင်လာလုပ်ငန်းကလွဲလို့တခြားလည်းမလုပ်တတ်တော့ဘူးလို့ဆိုပါတယ
်ဆလော်တော့သူတို့ဒီကျွမ်းကျင်တဲ့အလုပ်ဒီကိမုံများလုပ်ငန်းလောက်ပဲသူတို့လောတခြားလုပ်ငန်းလည်းမတားတော့သူတို့မလုပ်ရအဲ့လိုမျိုးဖြစ်နေတယ်အဲ့နောက်ပိုင်းကိမုံမကဲလာမျိုးရှိလာမျိုးလုံးမယ်မျိုးမရှိဘူးတဲ့ကိမုံများမယ်အဲ့လောက်လည်းပဲရှိမယ်ချက်လုပ်ငန်းနဲ့သူတို့လည်းနားမလဲရသွားလာလည်းမတန်ပြင်ပန်းပေါ့
ပဝန်ချင်းထင်းသေးလှူရှားသူတွေကတော့ဖွံ့ဖြိုးဆဲတန်းပြည်တွေမှာမကြာခဏဖြစ်လေရှိတဲ့အတိုင်းစီးပွားရေးအခွင့်အလမ်းတွေနောက်ကိုလက်ရကနောက်ဆက်တွဲစိုးကျိုးတွေကြုံရမှာကိုစိတ်မေးဖြစ်နေကြတာပါမြန်မာနိုင်ငံမှာလည်းရှောင်လွှဲလို့မရနိုင်တဲ့အပြောင်းအလဲတွေပေါ်ပေါက်လာနေတာနဲ့အမျှတာယာလှပတဲ့ဗိတ်ကျွန်းစုဖြစ်ဆက်လက်ထိမ့်သိမ်းသွားနိုင်မှုနဲ့စီးပွားရေးအကျိုးမြတ်တွေကျန်းမာသဟဇာတာဖြစ်အောင်စီမံနိုင်မှုကတော့ကြီးမားတဲ့စင်ကောမတ်ကူလို့ဆိုရမှာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပိုင်းစီးပွားရေးကဏ္ဍကိုပြန်လာလိုက်ပါစေကျွန်တော်အောင်လို့ပါခင်ဗျာ